ညဉ့်ဆော့ဆန္ဒပြခွင့်ကိုမြန်မာနိုင်ငံရဲ့ဥပဒေအရယောနိုင်ငံတကာဥပဒေအရပါခွင့်ပြုထားတဲ့အတွက်ဒီလိုဆန္ဒပြသူတွေကိုဖမ်းဆီးခွင့်မရှိသလိုရုံးတင်စစ်ဆေးခွင့်လည်းမရှိဘူးလို့
အေရှာဝရအရှာရေးညွှန်ကြားရေးမှုဘရက်အဒမ်စာအခုလိုပြောကြားလိုက်တာပါအပြည့်အစုံကိုကိုယ်စားဝန်ထမ်ကပြောပြပါလိမ့်မယ်နော်ပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုမှုကိုဥဆောင်ခဲ့တဲ့ကျောင်းသားတွေနဲ့ဆန္ဒပြဝမ်းမှာပါဝင်သူစုစုပေါင်းအယောက် 80 ကိုပဲကိုတိုင်းလက်ပံတရားရုံးမှာမလ၂၅ရက်နေ့ကအာဏာပိုင်တွေကရုံးထုတ်ပြီးဆွဲချက်တွေအသီးသီးတင်ခဲ့တာပါမြန်မာနိုင်ငံရဲ့တည်ဆဲဥပဒေအရရောနိုင်ငံတကာဥပဒေအရပါငြိမ်းချမ်းစွာဆန္ဒပြခွင့်ပြုထားတဲ့အတွက်
အခုလို
ကြောင်းသားကောင်းဆောင်အနေနဲ့ဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းတာဟာတရားဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တယ်လို့
HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှုဘရက်အဒမ်စ်ကပြောပါတယ်။ဖြစ်ဆိုပရိုတက်စ်တစ်ပရိုတက်တက်တ်အန်ဒါဘာမီးဇ်အန်အင်တာနက်ရှနယ်လောအီဗန်အစ်သဂါဗာမန့်ဒိုဇန့်လိုက်သမက်ဆေ့ဂျ်အစ်အဖရိတ်ဒက်သဒစတူဒန့်စ်အာရ်ပါဝါဖူလ်ဗွိုက်စ်အင်ဆိုဆိုက်ယိုတီ။ကျောင်းသားတွေဟာမြန်မာလူမှုအတိုင်းဝိုင်းအတွင်းမှာအင်အားကောင်းတဲ့အသံဖြည့်တည်ရှိန ချနေတဲ့ဖန်စီထိန်းသိမ်းခွင့်မရှိပါဘူး။ဒါပေမဲ့ကျောင်းသားတွေဟာပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ဆန္ဒပြမယ်အကြောင်းနိုင်ငံသိကြေညာပြီးအများပြည်သူတွေလည်းသူတို့နဲ့ပူးပေါင်းပါဝင်လာအောင်စီရင်ပြောဆိုခဲ့ကြပြီးတော့ငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့ကြတာပါ။တည်ကြတဲ့အတိုင်းပဲမြန်မာအစိုးရဟာကျောင်းသားတွေကိုအစဉ်တစိုက်ကြောက်နေခဲ့တာပါ။ဒါကြောင့်လည်းတက္ကသိုလ်တွေကိုအကြာကြီးပိတ်ထားတာတက္ကသိုလ်တွေတက်တန်းကျောင်းတွေကိုမကြာခဏပိတ်ပိတ်ပစ်တာတွေလုပ်ခဲ့တာပါ။
အခုအချိန်ထိဒီအမှုမှာတရားလိုဘက်ကတက်တဲ့အထောက်ထားနဲ့မပြနိုင်သေးဘူးဆိုရင်ဒီကိစ္စဟာပြစ်မှုမမြောက်ဘူးဆိုတာထင်ရှားကြောင်းလဲဘရက်အဒမ်စ်ကပြောပါတယ်။ကျောင်းသားတွေကိုအလုံးရင်းနဲ့ဖမ်းဆီးလိုက်တာကိုကြည်ချင်းအဖြစ်အာနာဘိုင်နီဘက်ကဥပဒေအရလုံဆောင်ခြင်းမဟုတ်ပဲအလင်းတင့်တယ်လို့ဖမ်းဆီးတယ်ဆိုတာထင်ရှားနေကြောင်းဒါအပြင်အခုလိုဖမ်းဆီးခြင်းကြောင့်ဖမ်းဆီးခံထားရတဲ့ကျောင်းသားတွေအနေနဲ့တရားကောင်းတွေဖြစ်လာပြီးအာနာဘိုင်နီအတွက်ပြဿနာအခက်အခဲတွေနဲ့ပိုရင်ဆန်ရစေနိုင်တယ်လို့ဆိုပါတယ်။ဒါဟာအရင်စစ်အစိုးရလက်ထက်ကစနစ်ဟောင်းတိုင်းလုပ်နေခြင်းဖြစ်တယ်လို့လဲ Brett Adams ကတုံ့တက်ပါတယ
်။ I mean this is just a kind of harassment. Having a case hang over you can affect your ability to be a student, your ability to study if you are a student, your ability to find work.
ဘာလို့ပေါ်တင်ထားတဲ့ဆွေးချက်တွေကြောင့်ကြောင်းတက်ဖို့စာချက်ဖို့အခက်အခဲရှိအောင်အလုပ်ကင်ရှာဖွေရခက်ခဲအောင်တမင်အနှောက်အယှက်ပေးတာပါ။ဒါစစ်အစိုးရလက်ထက်ကခေဟောင်းမြန်မာပြည်ပုံစံပါ။မြန်မာနိုင်ငံအသစ်မှာဒါမျိုးတွေမတွေ့ရသင့်တော့ပါဘူး။ဒါကြောင့်မေဖို့ထုတ်เสียရှိတာကဒါဟာမြန်မာနိုင်ငံတည်းလားဒါမှမဟုတ်အရင်တိုင်းမှာစနေဟောင်းထဲမှာရှိနေတဲ့မြန်မာနိုင်ငံလားဆိုတာပါပဲ
ဒီလိုအခြေအနေတွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံဟာပြုပြင်ပြောင်းလဲရေးဘက်ကိုဦးတည်သွားနေသလားဒါမှမဟုတ်အရင်လိုစစ်အုပ်ချုပ်ရေးအောက်ကအာဏာရှင်စနစ်ဘက်ကိုပဲဦးတည်သွားနေသလားဆိုတာနားလည်ရခက်တယ်လို့လဲ Brett Adams ကပြောပါတယ
် It may be that some of the old guard are even testing Thein Sein It's very hard to tell you know where these decisions are coming from but if he wants
အရင်လူပေါင်းတွေကသမရဦးသိန်းစင်ကိုသွေးတိုးဆန့်နေတာလည်းဖြစ်နိုင်ပါတယ်ဒီဆုံးဖြတ်ချက်တွေကိုဘယ်သူကချပေးနေကြလဲဆိုတာပြောဖို့အတော်ခက်ပါတယ်ဒါပေမဲ့သမရဦးသိန်းစင်အနေနဲ့နိုင်ငံတော်သမရတယောက်အနေနဲ့သူ့ရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုဆက်ပြီးလုပ်ချင်တယ်သူ့ဂုဏ်သိက္ခာကိုထိန်းသိမ်းချင်တယ်ဆိုရင်တော့ဒီတသနာမျိုးတွေမဖြစ်အောင်သူ့အနေနဲ့ထိန်းသိမ်းရပါလိမ့်မယ
်မကြခင်မှာအထွေထွေရွက်ောက်ပွဲနဲ့သမရတိရွေးချယ်ပွဲတွေကျင်းပဖို့ရှိနေတာကြောင့်အဲ့ဒီကာလတွေမှာလဲဆန္ဒပြပွဲတွေချီတက်ကန့်ကွက်ပွဲတွေဇက်တိုက်ဖြစ်နိုင်တဲ့အတွက်အာဏာပိုင်တွေအနေနဲ့ပြုပြင်ပြောင်းလဲရေးကိုတကယ်လိုလားတဲ့ဆိုရင်ဒီဆန္ဒပြပွဲတွေကိုလက်ခံနားလည်ဖို့လိုအပ်တယ်လို့ဆိုပါတယ်ပြည်သူလူထုကဆန္ဒပြတိုင်းအဲ့ဒီလူတွေဘာကြောင့်ဆန္ဒပြတယ်လဲဆိုတာကိုနားလည်အောင်စူးစမ်းမယ်အစားပြည်သူတွေရဲ့စိတ်ထဲမှာရာဇဝတ်မှုကျွလွန်လိုတဲ့စိတ်တွေရှိနေတယ်ဆိုတဲ့အတွေ့အခေါ်မျိုးမရှိတဲ့ကြောင်းဒါဟာဒီမိုကရေစီစနစ်ရဲ့အစိတ်အပိုင်းတစ်ခုသာဖြစ်ကြောင်းဆန္ဒပြတယ်မမှန်ကန်တဲ့အစိုးရရဲ့လုပ်ရက်တွေကိုထောက်ပြကန့်ကွက်တယ်ဆိုတာဟာတာဝန်သိလူမှုအသိုင်းအဝိုင်းအနေနဲ့သူတို့တာဝန်ကိုခြေပြွန်စွာထမ်းဆောင်နေခြင်းဖြစ်ကြောင်းအဲ့ဒီလိုလုပ်တဲ့သူဟာရာဇဝတ်ကောင်းလို့ယူဆလို့မရနိုင်ကြောင်း Brett Adams ကပြောပါတယ်။ကျောင်းသားကောင်းဆောင်တချို့နဲ့ဆန္ဒပြပွဲမှာပါဝင်သူတချို့ကိုစူပူအောင်လှုပ်ဆောင်မှုလူစုခွဲဖို့အမိန့်ပေးတာကိုမနာခံဘဲဥပဒေနဲ့ဆန့်ကျင်ပြီးဆက်လက်စုဝေးဆန္ဒပြနေမှုရုံးရင်းစခတ်ဖြစ်အောင်လှုပ်ဆောင်မှုပြည်သူဝန်ထမ်းတွေကိုနာကျင်အောင်လှုပ်ဆောင်မှုအများပြည်သူအကျိုးပျက်စီးစေမှုဖြစ်ပေါ်အောင်ဖော်ပြမှုစတဲ့ဆွဲချက်တွေနဲ့ဘုကိုတိုင်းရဲမှုကြီးဦးဖုံမြင့်ကမတ်လ25ရက်နေ့မှာဆွဲချက်တင်လိုက်တာဖြစ်ပါတယ်။သူတို့အမှုအတွက်နောက်ထပ်ရမန်ယူပြီး6လ9ရက်နေ့ကိုထပ်မံချင်းဆိုလိုက်တယ်လို့အကျိုးဆောင်ရှင်းနေတွေကပြောပါတယ်ခင်ဗျာ။